နိုင်ငံတော်အတံတွေကပုံကူပြီးတဲ့ဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်မှာယုံကြည်နားလည်မှုနဲ့တခြားအခက်အခဲတွေကြုံရတဲ့အကြောင်းဒါတွေကိုကျော်လွှားနိုင်မှုအကြံပေးဆွေးနွေးလိုက်ပါတယ်မြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်မှာအဆင့်မြင့်ဆုံးဖြစ်တဲ့ GICM လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပြီးတော့အဆုံးဖြတ်ပေးနိုင်တဲ့တိုင်းနာခေါင်းဆောင်တချို့အစည်းအဝေးကိုတက်မလာတဲ့အပေါ်မှာလည်းပြစ်တင်ဝေဖန်လိုက်ပါတယ်။တမတော်ဘက်ကလည်းအခုလိုထိပ်ပန်းခေါင်းဆောင်တချို့တက်ရောက်မလာတာနဲ့အရင် GICM ထိတိဆုံးဖြတ်ချက်အတိုင်းရှမ်းပြည်နယ်မှာအမျိုးသားအဖွဲ့နိုင်ငံရေးဆွေးနွေးပွဲအတိအကျမလုပ်တာတွေကိုဝေဖန်လိုက်တဲ့အကြောင်းကိုဝင်းမင်းကပြောပြထားပါတယ်။နားဆင်ကြပါခင
်ဗျ။ဟုတ်ကဲ့ပါ။ဒီ GICM ခေါ်အတိအကျစာချုပ်အကောင့်ထဲဖော်မှုညီတိုင်းပွဲကြီးကိုနေပြည်တော်မှာဗိုလ်ထုနေလေကကျင်းပရမှာအမျိုးသားပြည်နယ်တင်ပြရင်းနဲ့ရင်းချင်းဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာဆူဂျီကတိုင်းသာလက်လက်ကိုင်ဖွဲ့တချို့ကဒူးခေါင်းဆောင်တွေပဲတက်လာပြီးတချို့ဆိုရင်ကိုယ်စလဲတော်မလွတ်ဘူးလို့မိကုတ်အစပိုင်းနှစ်ခုဆက်အပြီးမှာပဲဝေဖန်လိုက်ပါတယ်။ဒါပြေဒေါက်တာဆူဂျီကအခုလိုဆုံးဖြတ်ပိုင်ခွင့်ရှိတဲ့ထိပ်တီးတိုင်းသာလက်လက်ကိုင်ခေါင်းဆောင်တချို့မတက်လာနိုင်တာကြောင့်လက်ရှိဖြစ်နေတဲ့တက်တနာတွေကိုကြီးကြီးလေးလေးဆွေးနွေးနိုင်မယ်လို့မထင်ဘူး။ဒါပေမဲ့အတက်နိုင်ဆုံးတော့ကြိုးစားပါမယ်လို့ဆက်ပြောခဲ့ပါတယ်။ဒေါက်တာဆူဂျီကဆက်ပြီးရင်းချင်းအတွက်အရေးကြီးတဲ့ယုံကြည်မှုဆိုရမှာကိုကိုကိုငင်းချင်းအကြောင်းလုံနိုင်တဲ့သူလို့ယုံကြည်မှုကတူးနဲ့တူးယုံကြည်မှုထက်ပိုအရေးကြီးတယ်လို့ဆက်ပြောခဲ့ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ယုံကြည်လားလို့လာမေးတာကလည်းမဆက်ရသေးပဲနှားကုံသွားတာမျိုးဖြစ်စေနိုင်တယ်လို့ပြန်ဝေဖန်လိုက်ပါတယ်။ဒီကြိုင်းစီမံခန့်ခွဲချက်ကြီးရဲ့အချက်အလက်တွေကိုဆက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကရေးချင်ချင်ပါဒါအပြင်အစိုးရထဲမှာညှိနှိုင်းမှုရှိမရှိနဲ့တိုင်းသားတက်တဲ့တက်မတော်ကြအစိုးရကဝင်နှိပ်ပေးခြင်းလားလို့မိကွန်းတွေထွက်နေတယ်လို့လည်းဒေါက်တာဆူဂျီကဆိုပါတယ်ဒီမိကွန်းတွေပေါ်ဒေါက်တာဆူဂျီကဆက်ပြီးအစိုးရကနှိပ်ပေးနေပေမဲ့နားမဆောင်ကြတဲ့ကြံစည်ရှိနေတယ်ဒါကြောင့်နားလည်မှုရစေနိုင်တဲ့ဒီစီဝေးမျိုးကိုဆုံးဖြတ်နိုင်တဲ့ထည်ကြီးကောင်းဆောင်တွေတက်ဖို့လိုတယ်ဆိုတာမျိုးအခုလိုဆက်ပြောခဲ့ပါတယ်။အဲ့တော့ဒီတော့ဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီမှာဆက်ပြီးတော့ဒီအောင်ဆုံးပြမိမိကိုယ်ကိုပြောနားတယ်ပါဆိုင်နဲ့ပြည့်ရလို့ပြောရတယ်ဒီပြည့်ရလို့ပြောကျောင်းနဲ့ကျောင်းကိုပြောနားတယ်ပါနားရတယ်ပါသူလည်းပြောတော့သူလူချင်းနဲ့နိုင်ငံတော်ရေးကိုပြောဒီပေါ်ဒုကကွေဦးစီချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းသဘောတူလိုက်ပြီးဒီအမြင့်ဆုံးစီဝေးရဲ့အဓိကပြဿနာအဖြစ်သူ့မိကွန်းထဲမှာထောက်ပြရမှာအခု GICM 9ချိန်မြောက်စီဝေးကပြီးခဲ့တဲ့နှစ်နိုဝင်ဘာက GICM 6ချိန်မြောက်စီဝေးကလေးကကြိုတင်ခမန်းပြင်ဆင်လာခဲ့တာမို့အခုလိုထိပ်ပိုင်းခေါင်းဆောင်တွေမပြတ်ကွက်ပြင်ဘူးလို့ဝေဖန်လိုက်ပါတယ်ဒါအပြင်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကဆက်ပြီးပြီးခဲ့တဲ့ GICM အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အချိန် RCSS SSC ရှမ်းပြည်တန်လေတော်ရေးကောင်စီအနေနဲ့မျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲတွေကိုလင်းခင်းမှမလုပ်ပဲတခြားနေရာတွေမှာအကျိုးဆွေးနွေးပွဲဆိုပြီးနားလည်မှုလွဲလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအခုလုပ်ငန်းစဉ်ကရှေ့ဆက်ဖို့ပြင်လိုက်နောက်ပြန်ဆုတ်လိုက်ဖြစ်နေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဝေချုံမှုကြီးစိုးဝင်းကဆက်ပြီးအခုလိုအရေးကြီးတဲ့နားလည်မှုလွဲတာတွေမဖြစ်အောင်ဒီထိပ်တန်းခေါင်းဆောင်တွေကြားညှိနှိုင်းတာအပြင်သက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကိုလည်းအသိပေးတင်တယ်လို့ထောက်ပြခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့နိုင်ငံအဖွဲ့ချုပ်တိုးတက်ရေးကိုတက်ယူလို့မရဘဲငြိမ်းချမ်းနေပဲတည်ဆောက်နိုင်မှာမို့ရင်းချင်းရဖို့ဆွဲရှိရှိနဲ့ဆက်ကြိုးပမ်းအကြံပြုသွားကြဖို့အားလုံးကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြတော်တာဖြစ်ပါတယ်။ VOE မြန်မာပိုင်းကကြာသပတေးနေ့20အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။ VOE ရဲ့ထုတ်လင်းချက်တွေကို Facebook နဲ့ Radio ကအခုလိုနားဆင်နိုင်တယ်လို့ VOE ရဲ့ Internet ဆက်မင်းနာဖြစ်တဲ့ brahmis.voenews.com မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာ။